ရှင်းနေမြန်မာနိုင်ငံမှာကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုအတိအမှန်မပြုဖို့နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအလှည့်ကြဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်နေရာမှာအမြဲတမ်းကိုယ်စားလှယ်တူခန့်အပ်ဖို့နိုင်ငံတကာပါလီမန်အမတ်များအဖွဲ့ IPI အဖွဲ့ဝင်တွေကအာဆီယံနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။မနေ့ကထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့မြန်မာနိုင်ငံရဲ့အကြက်တဲပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေအကြောင်းအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာမြန်မာနိုင်ငံအတွင်းကလူအခွင့်အရေးအခြေအနေတွေကိုလည်းဆွေးနွေးကြပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံရဲ့အရေးပါတဲ့အခမ်းအနားကိုထောက်ပြပြီးထိုင်းအစိုးရအနေနဲ့မြန်မာပြည်သူတွေကိုကူညီနိုင်ရေးပို့ပြီးလှုံ့ဆော်ဖို့တွန်းအားပေးပြောဆိုတာတွေလည်းရှိခဲ့ပါတယ်။ဦးသိန်းထိုင်ဦးကတင်ပြပို့ထားပါတယ်ရှင
်။မြန်မာနိုင်ငံအတွင်းကြမ်းဖက်မှုတွေဆုံးသက်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးမှာသက်ဆိုင်ရာနိုင်ငံတွေကျင့်သုံးသင့်တဲ့မူဝါဒတွေထောက်ခံကြံပြုဖို့ဆိုပြီးနိုင်ငံတကာပါလီမန်များအဖွဲ့ IPA ကဒီအစီရင်ခံစာကိုပြုစုတာပါ Time is not on our side ဆိုတဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမနေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များအသင်းမှကျင်းပပါတယ်နိုင်ငံတကာပါလီမန်များအဖွဲ့ IPA ရဲ့မြန်မာနိုင်ငံအရေးပထမဆုံးထုတ်ပြန်တဲ့အစီရင်ခံစာဖြစ်တဲ့အကြောင်းလူခွေရေးစောင့်ကြည့်လေ့လာရေးအဖွဲ့အာရှရေးရာဒုတိယကြီးကဲ Phil Robinson ကပြောပါတယ်
It's based on six international hearings which heard
နိုင်ငံတကာကြားနာပွဲတွေ6ကြိမ်ကျင်းပခဲ့တယ်လို့မျက်မြင်သက်သေတွေအတော်များများရဲ့သက်သေထွက်ဆိုချက်တွေကိုကြားနာခဲ့ပါတယ်။စာနဲ့ရေးသားပေးပို့တဲ့သက်သေထွက်ဆိုချက်30ကျော်အစည်းအဝေးတွေအကြိမ်ကြိမ်ကျင်းပပြီးမြန်မာနိုင်ငံအတွင်းနဲ့အပြင်ကတန်တမန်တွေသုံးသက်သူတွေအကြမ်းမဖက်တဲ့အန်တုလှုပ်ရှားမှုမှာပါဝင်သူတွေအဓိကပါဝင်ပတ်သက်သူတွေစစ်တပ်ဖက်ကလက်နက်ချလာသူတွေဒုက္ခသည်တွေအစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့အားလုံးရဲ့ပြောကြားချက်တွေကိုစူးစီးတင်ပြထားတာပါ
အာဆီယံနိုင်ငံတွေကိုအဆိုပြုတဲ့ချန်ပီယံချက်တွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံကလွတ်တော်အမတ်ဒူးလည်းဖြစ် IBI ဖွဲ့ဝင်ဒူးလည်းဖြစ်တဲ့ Charles Santiago ကအခုလိုပြောပါတယ်
I think the first point I would like to make about recommendations for ASEAN is that there is a planned election
ASEAN ကိုပထမဆုံးအကြံပေးအဆိုပြုကျင်တာကတော့2023ခုနှစ်မှာမြန်မာနိုင်ငံကရွေးကောက်ပွဲကျင်းပဖို့စီစဉ်နေပါတယ်။တချို့ကဖွဲ့စည်းပုံအခြေခံဥပဒေသစ်တစ်ခုထွက်လာနိုင်ခြေပြောနေတာမျိုးတွေလည်းရှိပါတယ်။မကြာခင်နိုင်ငံသားဝင်ကြီးတွေတွေ့ဆုံဖို့ရှိတဲ့ ASEAN နိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြဖို့လိုပါတယ်။ရှင်းနေလဲလက်မခံဘူး။နောင်လဲလက်မခံဘူးဆိုတာပြဖို့လိုပါတယ်။လက်ခံလိုက်ရင်ဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်နိုင်ရေးတွန်းအားပေးဖို့ဒီထက်ပိုပြီးမအောင်မြင်ပဲဖြစ်သွားပါလိမ့်မယ်
။အာဆီယံမြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရဲ့မအောင်မြင်မှုဆိုတာကိုအာဆီယံအနေနဲ့ဝန်ခံရလိမ့်မယ်လို့ IBI ဖွဲ့ဝင်လွတ်တော်အမတ် Charles Santiago ကပြောပါတယ်။အချိန်ထဲမှာဂရီကိုတွေကိုအချိန်ကန့်အသတ်နဲ့မဖြစ်မနေကောင်းတဲ့ဖို့ရေးစောင့်ကြည့်လေးလာတွန်းအားပေးမဲ့စနစ်တရထားရှိဖို့လေသူကတိုက်တွန်းပါလေမနေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောက်များကလပ်မှာကျင်းပတဲ့ခမ်းနားမှာ IBI ဥရောပပါလီမန်ဒီဥက္ကဋ္ဌလည်းဖြစ်နိုင်ငံတကာပါလီမန်အမတ်များဖွဲ့ IBI ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Hindi Hotla ကတော့ NUG မြို့သားညီညွတ်ရေးအစိုးရအဖွဲ့ကိုမြန်မာပြည်သူတွေကိုကူစားပြုတဲ့တခုတည်းသောအဖွဲ့အစည်းဖြစ်အသိအမှတ်ပြုရေးဆွေးနွေးသွားပါလေအာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုအတိအမှန်မပြုရေး Progressive Voice အဖွဲ့ကဒေါခင်အိုမာကလည်းအွန်လိုင်းကနေပါဝင်ဆွေးနွေးပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းရေးမှာအိန္ဒိချင်းထိုင်းနိုင်ငံရဲ့ခန့်ကန်တာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံဖို့အဓိကပြောဆိုသွားသူတူကတော့ထိုင်းလွတ်တော်အမတ်ဒူးလည်းဖြစ် IBI ဖွဲ့ဝင်ဒူးလည်းဖြစ်တဲ့နစ်တဘွန်ပင်မောဖြစ်ပါတယ
်။ I personally asking for
ထိုင်းဝန်ကြီးချုပ်ဘူဂျိုဂျီပရာယိုချန်အိုချာအနေနဲ့မြန်မာရေးမှာဘာမှမလုပ်ဘဲလက်ပိုက်ကြည့်နေမယ့်အစားတစ်ဖက်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုတကားဖွင့်ကြည့်ဖို့မြန်မာနိုင်ငံတွေကမိတ်ဆွေတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုသိအောင်ကြိုးစားဖို့သူကပြောဆိုသွားတာပါထိုင်းနိုင်ငံသားရေးဝန်ကြီးအောင်ကစစ်ဘီယွန်လည်းမနေ့ကအခမ်းအနားကိုတက်ရောက်ပြီးမြန်မာနိုင်ငံကအတိဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုကူညီပေးရေးထိုင်းနယ်ခြားကတစဉ်ပေးရဖို့လိုနေပြီလို့ပြောဆိုသွားပါတယ်
It must be an open border where humanitarian assistance can go across.
နေကြောင်းဖွင့်ပေးရပါလိမ့်မယ်။လူသားချင်းစာနာမှုအကူအညီတွေပေးရင်မှာလိုအပ်နေသူတွေစီရောက်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေအလှူရှင်နိုင်ငံတွေနဲ့ပူးပေါင်းလက်တွဲလှုပ်ဆောင်နိုင်ဖို့လိုပါတယ်။အမျိုးသမီးတွေ၊ကလေးတွေထိခိုက်ဒဏ်ရာရသူတွေစီအကူအညီတွေပို့ပေးနိုင်ဖို့လိုပါတယ်။
မနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲ့ပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစုံစမ်းစစ်ဆေးတဲ့နိုင်ငံတကာပါလီမန်အမတ်များအဖွဲ့ IPI ရဲ့စီရင်ခံစာစတင်ရေးဆွဲဖို့ ပြီးခဲ့တဲ့ဂျွန်လကလေးကလူခွေရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR နဲ့စတင်ဆောင်ရွက်ခဲ့တာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားဦးပါ။